တိန်းနဲ့ချီတဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံကနေတိန်းဆောင်ထွက်ပြေးခဲ့ကြရတာငါးနှစ်တင်းတင်းပြည့်တဲ့ချိန်မှာပဲ Hope is home အိမ်ပြန်ကြဖို့မျှော်လင့်ချက်ဆိုတဲ့ခေါင်းစဉ်နဲ့နေရပြန်ရေးရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာစူဝေးဆန္ဒပြတောင်းဆိုခဲ့ကြပါတယ်စိန်ခေါ်မှုအခက်အခဲမျိုးစုံနဲ့ငါးနှစ်ကြာပြိပင်ကန့်သက်ခံထားတဲ့ဒီဒုက္ခသည်စခန်းတွေကနေရတဲ့ဘဝကတကယ်ငရဲပါပဲအိမ်ကိုပဲပြန်ကျင်ပါတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကတောင်းဆိုပေမဲ့ဆရာနာတိန်းထားတဲ့မြန်မာနိုင်ငံဘက်ပြန်ကွင်းရခဲ့ရင်ရောသူတို့မျောလင့်ထားသလောက်ရေရာတဲ့အနာဂတ်လုံခြုံစိတ်ချမှုပေးနိုင်ပြီးသွားနိုင်တဲ့အာမခံချက်တွေရနိုင်ပါမလားဒီသတင်းပတ်ထဲမှာပဲဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းတွေစီသွားပြီးတော့လေ့လာခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခီးစဉ်တွေကရောသူတို့ဘာတွေမျောလင့်ထားပါသလဲကောက်ဆက်စပ္ပဆာဒေတာကရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြည်ဝင်မြန်မာပိုင်းကမတ်စုမွန်ကမေးမြန်းပြီးတော့အစူစီးတင်ပြထားပါတယ်ခင်ဗျာ
2022ခုနှစ်ဩဂုတ်လ25ရက်နေ့မှာရိုဟင်ဂျာတွေမြန်မာနိုင်ငံကနေထွက်ပြေးလာကြရတဲ့9နှစ်တင်းတင်းပြည့်တဲ့နေ့အောက်မေ့ဘွယ်အထိမ်းအမှတ်နေ့ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်တွေကရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာရိုဟင်ဂျာဒုက္ခသည်တိတ်နဲ့ချီပြီးတော့စုဝေးဆန္ဒပြတောင်းဆိုခဲ့ကြတာဖြစ်ပါတယ်
မိမိကံနဲ့ပြေဖို့အမေသူပြန်နိုင်တယ
်ငါးနှစ်ပြည့်အောက်မေ့ဘွယ်နေ့မှာတော့ရိုဟင်ဂျာဒုက္ခသည်တွေအဓိကစုဝေးဆန္ဒပြခဲ့ရတဲ့ရည်ရွယ်ချက်တောင်းဆိုချက်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ဘာလူခါလီဒုက္ခသည်စခန်းအမှတ်1စခန်း6မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်လို့ခေါ်တဲ့ဦးအီစလန်ကအခုလိုပြောပြပါတယ
်ငါးနှစ်ပြည့်မြောက်ရိုဟင်ဂျာဂျနိုဆိုက်ဒ်အောက်မေ့ဘွယ်အခမ်းအနားကိုအခုလိုကျွန်တော်ဆိုက်တဲ့ကိုကျင်းပထုတ်လို့ရခြင်းအတိအကျရေချဲ International Court of Justice ICJ ကနေတရားမျှတမှုကိုအငြင်းဆုံးရရှိစေဖို့ရည်ရွယ်လောက်ဆောင်ခြင်းဖြစ်တဲ့နောက်တစ်ချက်ကတော့ကျွန်တော်တို့ကဘေးကင်းလုံခြုံစွာဂုဏ်သိက္ခာရှိရှိအငြင်းဆုံးအမြင့်မြတ်မြန်မာနိုင်ငံသို့ဆင်လာရေးလုပ်ငန်းစဉ်ကြီးပေါ်လာဖို့အတွက်လောက်ဆောင်ခြင်းဖြစ်ပါတယ်ခင်ဗျာ
ရိုဟင်ဂျာတွေကြုံတွေ့ခံစားခဲ့ရတဲ့ဆုံးရှုံးနစ်နာခဲ့ရတဲ့လူခွေးချိုးဖောက်မှုအဖြစ်ပျက်တွေဟာ9နှစ်ကြာလာပြီမဲ့လွယ်လွယ်ကူကူနဲ့မေ့ပျောက်လို့မရနိုင်သလိုနစ်နာသူတို့အပေါ်တရားမျှတမှုကိုစောင့်ကြည့်ပေးစီလိုပါတယ်လို့ကော့စ်ဘဇားခရိုင်ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကပြောပါတယ
်ကျွန်တော်တို့ဒီနေ့မှဘယ်လောက်ထိကျွန်တော်တို့ခံရတယ်ဆိုတာဒီကဘာပေါ်မှာဥပမာပေဖို့ဥပမာတော့မရှိဘူးဖြစ်နေတယ်ကျွန်တော်တို့အဲ့လောက်ထိခံစားခဲ့ရပါတယ်ဒီဒုက္ခသည်ဘဝကိုတဲမလို့ချင်းပဲမိမိတို့မူလားဌာနနဲ့မြန်မာနိုင်ငံရှိမူရင်းနေရာစုလူကုန်းသိက္ခာရှိရှိဘဲကင်းလုံခြုံစွာနေရေးပြင်နိုင်ရဲ့အတွက်ကပ္ပသံဝန်ရောမြမသံဝန်ရောတာဝန်ယူတာဝန်ခံဖို့ကျွန်တော်တို့ထိုက်ထုံးလိုပါတယ
်ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်ကလည်းလွန်ခဲ့တဲ့9နှစ်တာကာလအသက်ဆုံးရှုံးခဲ့ရသူတို့အတွက်ကျန်ရစ်သူတွေကအောက်မေ့ဘွယ်ဆူတောင်းပေးခဲ့ကြသလိုနေရရင်းကိုလည်းဘေးကင်းကင်းနဲ့ပြန်လိုပါတယ်လို့ပြောပါတယ်
။အဲ့ဒီအောက်မေ့ဘွယ်ငားနေပဲအောက်မေ့ဘွယ်ခန္ဓာဒီမှာတော့ကျွန်တော်တို့သွန်သွားကြတယ်ကိုဟင်ကြပြီ။နေကမနမမြတ်ဆူတောင်းပွဲတွေလုပ်တယ်။အဲ့ဒီမှာကျွန်တော်တို့အမေဆုံးဖြင့်ကျွန်တော်တို့ရဲ့ကံပန်းဒီမှာအင်ပြင်းနေတော့ခင်ဖြစ်နေတာဒီကျွန်တော်တို့ပို့စတာတွေမှာရေးထားတာရှိတယ်။အဲ့ဒီဟာကျွန်တော်တို့တုံးစုချတယ်လက်တချို့ပါပါတယ်တင်ငင်မှုတွေရရှိတဲ့ပေါ်တော့ကျွန်တော်တို့အတိတ်ကတုံးစုတဲ့ကျွန်တော်တို့ security citizenship အဲ့ဒီဟာကျွန်တော်တို့တုံးစုတာတာရှိပါတယ်ကျွန်တော်တို့ change the host of PC ခိုင်ခိုင်ကနေကိုလို့ကျွန်တော်တို့ friendly ရရှိပေါ်တော့လေကျွန်တော်တို့မြန်မာစွာစီတုံးစုလာရှိပါတယ်ဒီမှာရှိတဲ့ရင်းရဒုက္ခစီရနဲ့ကျွန်တော်တို့မြမစူရာကုဇလေကွာနာဆင်ဒီနာပိုင်မှာတာဥတယုံမှာလာပြီးတော့ကျွန်တော်တို့ရိုဟင်ဂျာတွေနဲ့ပြဆွန်တာဆွနေတာအခုတိမရှိပါဘူး Joint Working Group အနေနဲ့ဒီမှာလာပြီးတော့ကျွန်တော်တို့ဆွနေတော့တရင်ဒီဘာရီခောက်ပြီးတော့ free line ကိုလို့ဆိုရင် partition ကလောလောဆယ်ဒုလေကကိုဆန်းနေတာ
လွန်ခဲ့တဲ့9နှစ်2018ခုနှစ်ဩဂုတ်လကုန်ပိုင်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ ERSA အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းလူမျိုးရေးဘာသာရေးအသွင်ဆောင်ပြိပခါတွေရဲ့နောက်မှာစစ်တပ်နဲ့နေသားဆောင်တပ်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်အသက်ဘေးကနေစိုးရိမ်ရလို့ဒေသခံရခိုင်နေရောမွတ်စလင်တွေပါဘေးလွတ်ရာကိုအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရပါတယ်။အဲ့ဒီထဲကမှရိုဟင်ဂျာမွတ်စလင်9သိန်းကျော်ဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားကြရတာပါ။အဲ့ဒီမှာဘင်္ဂလားဒေ့ရှ်စခန်းတွေထဲမှာပဲနေထိုင်ခိုးလုံခဲ့ကြရတာက9နှစ်ကျော်လာပြီဖြစ်ပေမဲ့လို့သူတို့နေရရင်းကိုပြန်ဖို့ကတော့မရည်ရသေးပါဘူး။ ရဲ့ကိုပြန်လို့ကြတဲ့ရိုဟင်ဂျာတို့ရဲ့အရေးနိုင်ငံတကာအနေနဲ့မေ့မထားပဲပေါ်ပြီးတော့မှကူညီပေးကြဖို့ပထမဆုံးအကြိမ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းနေစီကိုပြီးခဲ့တဲ့ရက်ပိုင်းကပဲတွားရောက်ခဲ့တဲ့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးမစ္စယ်ဘက်ချလက်ကလည်းတိုက်တွန်းပါတယ်
All of them have said we want to go back but we want to go back
ရိုဟင်ဂျာတွေအားလုံးလိုပဲပြောရပါလိမ့်မယ်သူတို့အားလုံးနေရပြန်ကျင်ကြပါတယ်ဒါပေမဲ့သူတို့ကိုမြန်မာနိုင်ငံသားပါလို့ခိုင်မာတဲ့အတိအမှတ်ပြုမှုအထောက်အထားရမှာ သူတို့ရဲ့အခွင့်အရေးတွေကိုလေးစားသမှုရှိမှအရင်ကလိုနေစဉ်အသက်မွေးဝမ်းကြောင်းလောက်ကင်ခဲ့တာတွေကိုပြန်လဲရရှိမှသူတို့ပိုင်ဆိုင်ခဲ့တဲ့လေယာဉ်တွေကိုပြန်ရမှာသူတို့ပြန်ကြမှာပါအခုလိုကုလသမဂ္ဂကရောနိုင်ငံတကာကပါစိုးရိမ်မကင်းဖြစ်နေတဲ့တိန့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအနာဂတ်အထူးသဖြင့်လူမမဲ့ကလေးငယ်တွေနဲ့လူငယ်တွေရဲ့အနာဂတ်မျှော်လင့်ချက်ကပျောက်နေပြီးဘာမှရေရာ
ော့ဒုက္ခတွေဘဝကိုမလူရှင်တော့ဘူးလူကုန်တိတ်ကဲရှိရှိဘဲကင်းလွန်ချွန်စွာအမြင်ဆုံးနေရဲ့ရင်မူရင်းနေရမြန်မာနိုင်ငံစုချန်တရုတ်ပြင်လူပါတယ်ကပားကုလသမဂ္ဂအနေနဲ့ချန်တရုတ်ရူဟင်ဂျာဒုက္ခတွေတွေလူကုန်တိတ်ကဲရှိရှိမူရင်းနေရမြန်မာနိုင်ငံစုအမြင်ဆုံးပြင်နိုင်ရဲ့အတွေ့အမန်တကယ်တည်ယုံမှုရှိတဲ့လွတ်ဆွန်ရှေ့တွင်နဲ့လုံငင်ကိုအောမင်းစွာဆွန်ရွေးနိုင်အောင်လက်ရှိ UN ရဲ့အားနည်းရှေ့တွေကိုအားတက်ချက်အပြည့်ပြောင်းလဲလာအောင်ဆွန်ရွေးပြည့်စုံရှင်ပါတယ်ဖွန်စင်အတိနဲ့ကျန်တို့မြန်မာအရေးရောရူဟင်ဂျာအရေးအရေးရောစနစ်တကျအောမင်းလောင် UN အနေနဲ့ဆွန်ရွေးပြည့်စုံရှင်ပါတယ်လို့ကျန်တို့ကမျှော်လင့်နေပါတယ
်ဒီသတင်းပတ်ထဲမှာပဲကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းနေစီကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံဆက်သွေးအရာရှိရီဂျီနာဒီလာဖိုတီလာကလည်းရိုဟင်ဂျာတွေကိုမြန်မာနိုင်ငံဘက်ကိုနေရပြန်ဖို့မယ်ဆိုရင်သူတို့ရဲ့ဘေးကင်းလုံခြုံမှုနဲ့အခွင့်အရေးကိုအာမခံဖို့လိုတယ်လို့ပြောပါတယ်
Very important to know and to inform
ဒုက္ခသည်ရဲ့လိုအပ်ချက်တွေကိုသိဖို့အတွက်အနာဂတ်ဆုံးဖြတ်ချက်တွေမှာအကြောင်းကြားနိုင်ဖို့တိတ်ဖို့အရေးကြီးကြောင်းဒါမှလည်းနေရပြန်တဲ့အခါမှာလုံခြုံမှုရှိတယ်ဆိုရင်အသည့်ကိုသူတို့ရနိုင်မှာဖြစ်ကြောင်းပြောပါတယ်ပတ်တန်းထောက်ထားတဲ့ရပိုင်ခွင့်ပညာရေးနဲ့လွတ်လွတ်လပ်လပ်သွားလာခွင့်စတဲ့အခွင့်အရေးတွေရဖို့နဲ့တိုင်းပြည်အတွင်းမှာနိုင်ငံသားဖြစ်တဲ့အသိမှတ်ပြုခံရဖို့လိုအပ်ပါတယ်လို့လည်းပြောကြခဲ့တာပါ
ရူဟင်ဂျာတို့ဂုံတိတ်ခါရှိရှိနေရရင်ပြန်နိုင်ရေးအပါအဝင်ပြန်လည်နေရာချထားရေးကိုစနစ်တကျဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုတဲ့အကြောင်းဘာလူခါလီဒုက္ခသည်စခန်းကဥကြုံမြင့်ကပြောပါတယ်
ကျွန်တော်တို့ပြန်နိုင်ရေးလုပ်ငန်းစီမှာကျွန်တော်တို့ရဲ့တောင်းဆိုချက်90%ပါဝင်ပါတယ်ခင်ဗျာနံပါတ်1တောင်းဆိုချက်ကတော့လွတ်လပ်ရေးတရားမျှတကြီးယူသားချစ်စင်သောဆွေးနွေးပွဲဆက်တင်ပါရင်နံပါတ်2အချက်ကတော့ဂုံတိတ်ခါရှိရှိဘေးကင်းလုံခြုံစွာရှိစေဖို့ကြည့်ပါလေ။နမဲသုံးအချာကတော့ယခင်ကကျွန်တော်တို့ရူဟင်ဂျာဒေသကရုပ်သိမ်းခံခဲ့ရသောမွေးရပါနိုင်ငံသားအခွင့်အရေးအဖြစ်အာမခံချပြပါလေ။နမဲလေးအချာကတော့ထဝင်းကမှုတဝင်းကျုံမှုအကြေးဝါချင်းဆောင်ရွက်ပြပါလေ။နမဲငါအချာကတော့ယဉ်ကျေးမှုရှိစေဖို့အတွက်ခြေတွင်းရှိ IDB ဒုက္ခသည်စခန်းများအမြင့်ဆုံးပြသိမ်းပြီးမူလနေရာတွင်ပြန်လည်နေရာဆက်တာပြီးနမင်္ဂအချက်ကတော့ရကိုင်းဒေသကြီးနိုင်ငံတကာအဖွဲ့အစည်းများနဲ့နိုင်ငံတကာသတင်းမီဒီယာများအခက်အတန့်မရှိဝင်ခွင့်ပြုရေးနံပါတ်6အချက်ကတော့လူဝင်ကြများဂျာကန်ရာကြီးစကန်သုံးမဟုတ်ဤများ၌မထဘဲမိမိမူလချေရွာ၌သာပြန်လည်နေရာဆက်တာရေးနဲ့ကျွန်တော်တို့မူလပိုင်ဆိုင်ခဲ့တဲ့လေယာမေပေါ်ဗျာတခြားပိုင်ဆိုင်မျိုးများပြန်လည်ရရှိရင်းနဲ့နမဲခုနှစ်အချက်မှာယခုမြန်မာနိုင်ငံရှိကျေးတူပြည်သားများအပေါ်ဖြူလို့သည့်ရင်းပန်းနေဆက်ကျွလုံမှုများအញ្ញံဆုံးရတန်းပြည်ရေးကိုစသည်ကျွန်တော်တို့အချက်ခုနှစ်ချက်တောင်းဆိုထားပါရခင်ဗျာ
လက်ရှိအခြေအနေမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကဒီနှစ်ကုန်ဒီဇင်ဘာလောက်မှာဖြစ်နိုင်ပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝင်ကပြီးခဲ့တဲ့ရက်ပိုင်းကပဲပြောဆိုထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲနိုလင်းဟေဇာကိုတွေ့ဆုံခဲ့တဲ့မြန်မာနိုင်ငံမှာဆက်နာတင်ထားတဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဒုက္ခသည်တွေနေရပြန်ဖို့ရင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကနှစ်နိုင်ငံကြားသဘောတူထားတဲ့ပုံစံအတိုင်းဒုက္ခသည်စည်းရင်းကိုပေးအပ်ခြင်းမရှိပါဘူးလို့ပြောပါတယ်။ စခန်းတွေထဲမှာ၅နှစ်တိုင်ခိုလုံနေရဆဲဖြစ်တဲ့ရိုဟင်ဂျာတို့ရဲ့အရေးတရားမျှတမှုရှိအောင်ဆောင်ရွက်ရမယ်ဆိုတာကို၅နှစ်ပြည့်အောင်မွေးပွဲနေ့မှာတော့ကုလသမဂ္ဂအတွင်းမှုချုပ်အပါအဝင်ကုလအကြီးအကဲတွေဘက်ကတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းဒီလိုရိုဟင်ဂျာတို့နေရပြန်ရေးတရားမျှတမှုရရေးအားလုံးကတောင်းဆိုလှုပ်ရှားနေပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတောင်တရားဝင်လက်ခံမထားတဲ့မြန်မာနိုင်ငံနဲ့ရိုဟင်ဂျာတွေကိုကူညီကယ်ဆယ်ပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားအစိုးရအဆက်ဆက်အကြိမ်ကြိမ်ဆွေးနွေးပြောဆိုမှုတွေဂရီစကားမရေရာမှုတွေကြားမှာပဲတင်းချီတဲ့ရိုဟင်ဂျာတို့ရဲ့အိမ်ပြန်လမ်းမျှော်လင့်ချက်ကတော့မရေမရာဝေဝါးနေစေဖြစ်ပါလိမ့်ရှင်။